အခုရဲ့ပိုင်းစီသူတွေစိတ်ဝင်စားမှုအများဆုံးတဲ့ငါတော့မိုးထီမိုးမူရွှေဒုဖွဲ့ရဲ့လုပ်ငန်းအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဦးဆောင်ပြင်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်ဆာမှုတက်ပြည့်ဥပဒေနဲ့တရားစွဲဖန်ဆီးခံရခြင်းပါတင်တိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်အာဂရီလိုက်ဆာမှုတက်ပြည့်ဥပဒေနဲ့ဖန်ဆီးခံရပြီးနောက်ဒီသတင်းလူစိတ်ဝင်စားဆုံးဖြစ်ပါတယ်နောက်ထပ်ထူးတာတစ်ခုကအာဂရီလိုက်ဆာလို့မဟုတ်ပဲအာဂရီလိုက်ဆာပါတယ်ဆိုပြီးအချိန်ယူစနစ်ကြအကွက်ကြကြပြင်ဆင်ပြီးမှလိန်လေတိုင်တန်းတဲ့အတွက်ကုမ္ပဏီအရာရှိတယောက်ကိုပထမဦးဆုံးအဖြစ်အရေးယူပြလိုက်လို့ဖြစ်ပါတယ်ကျွတ်တော်ပုံကြီးလို့ဖြစ်နေတဲ့မိုးထီမိုးမီရွှေလုတ်ရဲ့ပြဿနာမှာဝန်ကြီးဌာနဘက်ကလူရောကုမ္ပဏီဘက်ကလူတွေပါဘာလို့အရေးယူခံရတာလဲဒီပြဿနာဘယ်လိုပြဿနာမျိုးလဲဘယ်သူတွေပတ်သက်နေပြီးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်တထုကေဝန်ကြီးဌာနဦးဆောင်ညွှန်ကြားမှုဥပဒေတိုင်းအာဂရီလိုက်စားမှုဥပဒေနဲ့အရေးယူခံရတာကတော့တိတ်မဆန်းကြပါဘူးအစိုးရတာဝန်ရှိသူဖြစ်တဲ့အာဂရီလိုက်စားတဲ့စားတဲ့အချက်တွေကြောင့်ချာတော့ဖန်စီတရားဆွဲခံရသူတွေဒီတူအရေးယူခံရတာမျိုးပါအောက်စီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ထုတ်ပြန်ချက်ထဲမှာတော့အမတ်နဲ့တပ်ထုတွင်လုပ်ငန်းဥဆောင်ညွှန်ကြားမှုဥတန်တိုင်းဟာသူပိုင်ညီကွက်ညီဖို့ဖို့အိမ်ဆောက်တဲ့အင်ဂျင်နီယာတွေကိုငွေပေးဖို့တကြံပိတ်ရဲ့သူ့မိသားစုငပလီကမ်းချီအပန်းဖြေခီးကွက်တဲ့ဟိုတယ်အခန်းကပေးချေဖို့ကုမ္ပဏီတစ်ခုကိုစိတ်ခိုင်းခဲ့တယ်လို့ဆိုပါတယ်ကော်မရှင်ထုတ်ပြန်ချက်မှာဘဲကုမ္ပဏီကိုငွေပေးချေခိုင်းတယ်လို့ဆိုတာဖော်ပြမထားပေမယ့်လက်ရ21ရက်နေ့စပီကာဂျာနီနဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးရဲ့အင်တာဗျူးမှာတော့တောင်တန်းသူဟာအဲ့ဒီမိုးထီမိုးမီချွေလုတ်ကွက်တစ်မှာလုပ်နေတဲ့ကုမ္ပဏီပဲဆိုတာတွေ့ကြရပါတယ်။အင်တာဗျူးမှာဦးထွန်းအောင်စိုးကသူတို့ရဲ့အဆောက်အအုံစောင့်လုပ်ရမှာအင်ဂျင်နီယာဘိုးနဲ့မြေဖိုးကဟိုတယ်အခန်းကနေဆောင်ရွက်ပေးရတယ်ဆိုပြီးပြောဆိုထားပါတယ်။အဲ့ဒီမိုတီမိုမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးတရားစွဲခံရတာကတော့နည်းနည်းထူးခြားပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာသူဟာမိုတီမိုမီရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတူးသူတွေနဲ့အာဂရီလိုက်စားပြီးရွှေခိုးတူးရမှာပူပေါင်းပါဝင်တဲ့တာဝန်ကျဝန်ထမ်းတွေကိုစုံစမ်းအရေးယူပေးဖို့ဆိုပြီးအာဂရီကော်မရှင်စီတိုင်ကြားခဲ့တယ်လို့ဆိုပါတယ်။စစ်ဆေးတွေ့ရှိချက်တွေအရရှိခိုးတူလို့အမှုဖွင့်ဖမ်းထားတဲ့ဥယျကိုအပါဝင်၁၀ယောက်ကိုဦးထွန်းအောင်စိုးရဲ့ညွှန်ကြားချက်နဲ့ကုမ္ပဏီတာဝန်ရှိသူ၂ယောက်ရမဲတင်းထောင်မှာတွားတွေ့တယ်လို့ဆိုပါတယ်။အဲ့ဒီလူတွေကဥယျကိုနဲ့အဖွဲ့ကိုသူတို့အနေနဲ့တပ်ထုပင်ဝန်ထမ်းတွေနဲ့လုံခြုံရေးရေးဝန်ထမ်းတွေကိုငွေပေးပြီးရှိခိုးတူတာဖြစ်တယ်လို့လင်းလေထွက်ဆိုခိုင်းတယ်လို့ဆိုပါတယ်။အဲ့ဒီလိုထွက်ဆိုရင်အမှုတက်တာအောင်ဆောင်ရွက်ပေးနေငွေပေးနေပြောခဲ့တယ်လို့ဖော်ပြထားပါတယ်။
ဒါအပြင်ဦးထော့ဆိုးဟာဦးသိမ့်မြစ်ပါ၄ယောက်ကိုတရိသာရှင်လင်းပွဲလုပ်ပြီးမမှန်တဲ့အချက်လက်တွေသတင်းဌာနတွေကိုပြောဖို့ကော်မရှင်ကိုတိုင်ဖို့စီစဉ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်သူတို့နဲ့ရွှေတူးရမှာပူးပေါင်းလုပ်ခဲ့တဲ့ကုမ္ပဏီ၈ခုနာမည်သုံးပြီးနိုင်ငံဝန်ထမ်းတွေဟာငွေကြေးရယူပြီးတရားမဝင်ရွှေခိုးတူးဖို့ခွင့်ပြုတယ်။ရွှေခိုးတူးသူတွေကိုလည်းလက်ငွေယူပြီးပြန်လွှတ်ခဲ့တယ်ဆိုပြီးကော်မရှင်စီလိန်လေတိုင်တန်းခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်မမှန်မကန်တိုင်ကြားမှုလုပ်ခဲ့လို့အာဂရီလိုက်ဆာမှုတက်ဖြစ်ရေးဥပဒေပုံမှန်59အရအရေးယူခဲ့တာပါဒီဖြစ်စဉ်ကိုကြည့်ရင်ကုမ္ပဏီဒါရိုက်တာဦးထွန်းအောင်စိုးဟာဝန်ကြီးဌာနတာဝန်ရှိသူတွေဒုက္ခရောက်အောင်အကွက်ကြကြအခြေယူစီစဉ်ဆောင်ရွက်ခဲ့တာတွေ့မြင်ရပါတယ်အခြားတစ်ဖက်မှာတော့သတင်းစာရှင်းလင်းပွဲတွေလုပ်ရွှေတူးအလုပ်သမားဆန္ဒပြပွဲတွေလုပ်သတင်းမီဒီယာတွေနဲ့အင်တာဗျူးအခြေအနေလုပ်ပြီးသူတို့ကုမ္ပဏီဟာတပ်တူရင်းဝန်ကြီးဌာနရဲ့မတရားလုပ်တာခံရတာပါသူတို့ကုမ္ပဏီကိုရွှေတူးဖို့ခွင့်ပြန်ပေးစစ်တယ်အဲ့လိုမှမဟုတ်ရင်ဝန်ကြီးဌာနကိုတော့တရားစွဲဖို့ကြိုးစားမယ်ဆိုပြီးပြောဆိုထားသူပ
ါဒါဆိုရင်မိုးထီမိုးမီရွှေတူးပေါ်ရေးလုတ်ွက်အကျောက်တော်ပုံစံနဲ့အကျဉ်းောက်ပြန်ပြောဖို့လိုလာပါတယ်တိကျတဲ့တမန်ဟောင်းဦးသိန်းစင်အစိုးရလက်ထက်2011ခုနှစ်စက်တင်ဘာလမှာမန္တလေးတိုင်းရမဲသိန်းမြို့နယ်မိုးထီမိုးမီဒေသကဧက6100ကျော်ရှိတဲ့ area မှာဥဆိုးထွန်းရှင်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကရွှေတူးဖော်ဖို့လုပ်ပိုင်ခွင့်တင်တာအောင်ပါလေ။၅မီတာထုတ်လို့ဒီရွှေစင်၅တန်ခွဲပေးသွင်းနေနောက်ပိုင်းစာချုပ်ကိုထုတ်တဲ့လောက်ကိုရာခိုင်နှုန်းတစ်ခုညှိပြီးပေးပုံစံနဲ့တက်တန်းဆက်တိုးသွားမယ်ဆိုပြီးပါပါလေ။ကုမ္ပဏီဟာလုပ်ငန်းရေးနဲ့တွက်ချီမကိုက်ပါဘူးလို့တင်ပြပြီး2013နိုဝင်ဘာလမှာစာချုပ်ပြန်ပြီးချုပ်ပါတယ်။ဒုတိယစာချုပ်မှာတော့2019ဩဂုတ်လအထိ၈နှစ်လုပ်ပိုင်ခွင့်တိုးရသွားပါတယ်။ ဒီလိုလုပ်နေရွှေတွေထုတ်နေပြီမလဲမကြိုက်ပါဘူးဆိုပြီးပြောလို့သမ္မတဟောင်းဦးသိန်းစိတ်အစိုးရက2014စက်တင်ဘာလမှာစာချုပ်ကိုပြန်ပြင်ပြီးချုပ်ပေးပြန်ပါတယ်။တတိယစာချုပ်မှာရှစ်နှစ်ကိုရွှေ9000ကျပ်ပေးရမှာကိုမပြောင်းပေးပြီနဲ့ရွှေသွင်းပေးရမယ့်ပုံစံကိုပြောင်းပေးလိုက်ပါတယ်။အစပိုင်းတစ်လကိုနှစ်ပိတ်တာကနေ15ပိတ်တာ2019ခုနှစ်ဇန်ကစပြီးတော့တစ်လပိတ်တာ90ကျော်စီပေးသွင်းရမယ့်ပုံစံပါရွှေတွေကိုဆက်ထုတ်ရင် NLD အစိုးရလက်ထက်ရောက်တော့အဲ့ဒါလည်းမကြိုက်ဘူးလို့ဆိုပြန်ပါတယ်။စာချုပ်ပြန်ပြင်ပေးဖို့တောင်းဆိုပါတယ်။ NLD အစိုးရဘက်ကတော့အရင်လိုလိုက်ရောမပေးတော့ဘဲတက်ပါတီအဖွဲ့ကိုစုံစမ်းစစ်ဆေးခံပါတယ်။အဲ့ဒီအဖွဲ့ရဲ့အစီအခံချက်အရနောက်ဆုံးစာချုပ်အတိုင်းစက်ပြီးလုပ်ဖို့ညွှန်ကြားပါတယ်။ဒီလိုနဲ့ကုမ္ပဏီဟာရွှေကိုယ်တော်ဆက်လက်တူးနေပြီနဲ့စာချုပ်အတိုင်းပေးသွင်းရမယ့်ရွှေတွေမပေးသွင်းမယ့်နေရင်အဲ့ဒီပမာဏတဖြည်းဖြည်းများလာပါတယ်။ရွှေပေးသွင်းမှုမရှိတော့နောက်ဆုံးတက်တူတွင်ဝင်ကြီးဌာနက2018ခုနှစ်ဖေဖော်ဝါရီမှာတူပေါ်ခွင့်ပါမစ်ကိုရက်ဆိုင်မေလမှာစာချုပ်ကိုရက်ဆဲလိုက်ပါတယ်။အဲ့ဒီအချိန်ထိဆိုစာချုပ်အရကုမ္ပဏီဘက်ကနေအစိုးရစီသွင်းရမယ့်ရွှေဟာပိတ်တာ1200ကျော်ဒေါ်လာနဲ့ဆိုတန်း80ကျော်ဘူးလောက်ရှိနေတာတွေ့ကြရပါတယ်။ဒီလိုရွှေကြွေးမပေးပါမစ်ကိုရက်ဆိုင်စာချုပ်ဖြတ်သိမ်းချိန်အထိရွှေဆက်တူးနေလို့ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုဝန်ကြီးဌာနဘက်ကတရားစွဲခဲ့ပြီးဦးစိုးထွန်းရှင်ကတော့ဒီကနေ့အချိန်ထိရှောင်ပြေးနေဆဲဖြစ်ပါတယ်
။ဝန်ကြီးဌာနနဲ့ကုမ္ပဏီအဲ့လိုပြဿနာတွေဖြစ်ပြီးနောက်ပိုင်းဝန်ကြီးဌာနဘက်ကမှားတယ်ကုမ္ပဏီဘက်ကမှန်တယ်လို့ပြောဆိုလာတဲ့လွှတ်တော်အမှတ်ရှိလာတယ်လို့ကုမ္ပဏီဘက်ကနေတကယ်နာမည်ကြီးလူခွေရရှိနေကြီးတယောက်ကတော့လိုက်ပါလာတာတွေ့ရပါတယ်။ဖြစ်စဉ်အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်စာချုပ်ပါအစိုးရကိုပေးစရာရှိတဲ့ကုမ္ပဏီတစ်ခုလုပ်ငန်းရပ်ဆိုင်ခံထားရခြင်းသူလုံကပြန်လုခွင့်ရအောင်ရှိရှိသမျှသောနီးနာပေါင်းစုံနဲ့ကြိုးစားတဲ့ပြဿနာကြီးတစ်ခုအဖြစ်ရှုမြင်နိုင်ပါတယ်။ဇလန်ကဒီလောက်နဲ့ပြီးသွားအောင်မှာတော့မဟုတ်ပါဘူး။ဒါပေမဲ့ NLD ဆိုရမှန်သလား၊ကုမ္ပဏီကပဲမှန်သလား၊စက်သိန်းကန်းကိုကြည့်ရဖို့အချိန်တော့နီးကပ်လာပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။